Ukraine မှာဖြစ်ပေါ်နေတဲ့စစ်ပွဲအတွက် Russia ကိုရော Ukraine ကိုပါလက်နက်တွေရောင်းချမှာမဟုတ်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးချိန်ကန်းကတောက်ကြနေမှာပြောဆိုလိုက်ပြီးတော့ Russia ကိုစီးရဲအကူအညီတွေပေးအပ်နိုင်တယ်ဆိုတဲ့အနောက်နိုင်ငံတွေရဲ့စိုးရင်ချက်ကိုတုံ့ပြန်လိုက်ပါတယ်။အနောက်နိုင်ငံတွေက Russia ပေါ်မှာ Invasion Ukraine ကိုကျူးကျော်မှုတွေဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးအထူးကြံနိုင်ငံဖြစ်စေဖို့အတွက်ကြိုးပမ်းနေချိန်မှာတရုတ်ဟာဒီပဋိပက္ခမှာဂျားနေဖြစ်နေဆက်ပြီးရက်တီကြောင်ကိုပြသတာဖြစ်ပါတယ်။တစ်ဖက်မှာလည်းရုရှားကိုနိုင်ငံရေးစီးပွားရေးနဲ့ရင်းနှီးတဲ့ဆက်ဆံရေးအရာကြောတော့နှောက်ခံလည်းပြုပေးထားပါတယ်။ချိန်ကန်းဟာရုရှားကိုလက်နက်ရောင်းချမှုနဲ့ပတ်သက်ပြီးပြက်ပြက်သားသားထုတ်ဖော်ပြောဆိုလာတဲ့တရုတ်အဆင့်မြင့်ဆုံးအရာရှိဖြစ်ပါတယ်။တရုတ်နိုင်ငံနေနဲ့ရက်ဖက်နဲ့ဆက်ဖက်သုံးပစ္စည်းတွေပါဝင်ကုန်ပစ္စည်းတင်ပို့မှုကိုလည်းထိန်းချုပ်သွားမယ်လို့ပြောပါတယ်။ရှင်းပြဆိုင်ရာပစ္စည်းတွေတင်ပို့မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအဖက်ဖက်ကနေအသေးချာစဉ်းစားပြီးတာဝန်ခံတာဝန်ယူမှုရှိရှိလှုပ်ဆောင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကတရုတ်ကိုအလဲပတ်ရောက်နေတဲ့ Annalena Baerbock နဲ့သူချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ Ukraine, Russia ပဋိပက္ခမှာငြိမ်းချမ်းတဲ့အဖြေရှာဖွေဖို့အတွက်တရုတ်နိုင်ငံရဲ့လူလားချက်ကိုလည်းဝန်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာပဲချိန်ကန်းကဒေတာရင်းတင်းမာမှုတွေကိုတိုးမြင့်လာတဲ့အပေါ်မှာထိုင်ဝမ်အစိုးရကိုလည်းပြစ်တင်ရှုံချခဲ့တာပါ။ထိုင်ဝမ်ကျွန်းကိုတူပိုင်းဖြစ်အမြဲတပ်မှတ်ပြီးထိုင်ဝမ်သမ္မတရဲ့အမေရိကန်ခီးစဉ်ကိုလက်တုံ့ပြန်တဲ့အနေနဲ့ထိုင်ဝမ်ကျွန်းသားမှာအကြီးစားစီးလက်ကျင့်မှုတွေကိုတိတ်မကြားဒေးကင်ကပဲပြုလုပ်ခဲ့တာဖြစ်ပါတယ်။